မြန်မာအရေးအာဆီယံထိပ်သီးဆွေးနွေးပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပမယ့်အင်ဒိုနီးရှားနိုင်ငံမှာလူမှုအခြေပြုအဖွဲ့အစည်းတွေကသူတို့အစိုးရကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်။မြန်မာစစ်ကောင်စီကိုနေရာပေးကျင်းပဖို့ပြင်ဆင်နေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွက်အင်ရှင်အဖြစ်အင်ဒိုနီးရှားအစိုးရကလက်ခံကျင်းပတာဟာရှက်စရာကောင်းတဲ့လုပ်ရဖြစ်တယ်လို့ Indonesian Commission for Missing Persons and Victims of Violence အဖွဲ့ရဲ့ပြောခွင့်ရဖတီယာမူလီဒီယန်တီက VOA Indonesia ဌာနကိုဗုဒ္ဓဘူးနေ့ကအခုလိုပြောကြားခဲ့ပါတယ
်။
မြန်မာစစ်ကောင်စီအတွက်ပြင်ဆင်ပံ့ပိုးထားသလိုဖြစ်နေတာကြောင့် Indonesia အစိုးရအတွက်ရှက်စရာကောင်းတဲ့အချက်ပါ။ဒီကနေ့မြန်မာနိုင်ငံမှာဖြစ်နေတဲ့စစ်တပ်သိမ်းပိုက်မှုအပါအဝင်လူခွင့်ရေးချေဖောက်မှုတွေ၊ဆရာနာသိမ်းမှုတွေကိုတကဘာလုံးကပြင်းပြင်းထန်ထန်ပြစ်တင်ရှုံးချနေချိန်ဖြစ်ပါတယ်လို့ပြောသွားတာပါ။ဒါအပြင်သူက Indonesia အစိုးရဟာ2015ခုနှစ်တုန်းကလည်းအလားတူဖြစ်ရမျိုးလှုပ်ဆောင်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။အဲ့ဒီအချိန်က OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပခြင်းဆရာနာသိမ်းပြီးလူအခွင့်အရေးအကြီးအကျယ်ချိုးဖောက်တယ်လို့စွပ်စွဲခံထားရတဲ့ဆူဒန်သမ္မတ Omar El-Bashir ကိုအစည်းအဝေးကိုအင်ဒိုနီးရှားအစိုးရကဖိတ်ကြားခဲ့တာဖြစ်ပါတယ်။AI ခေါ်နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးရဲ့အင်ဒိုနီးရှားဌာနကွဲညွှန်ကြားရေးမှူး Usman Hamid ကလည်းမြန်မာနိုင်ငံမှာဆန္ဒပြသူတွေကိုတည်ကြည်တဲ့အထိအင်အားသုံးဖြိုခွဲမှုတွေကိုရပ်တန့်ဖို့အခုလိုတောင်းဆိုသွားပါတယ
်။
မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုလောက်ရအားလုံးကိုပြင်းပြင်းထန်ထန်ရှုံချပါတယ်။ဒါအပြင်မတရားဖမ်းဆီးထိန်းသိမ်းခံထားရသူတွေအားလုံးကိုလှုပ်ပေးဖို့နဲ့ဆန္ဒပြသူတွေကိုတည်စီလောက်တဲ့အင်အားအသုံးပြုမှုကိုရပ်တန့်ဖို့ကျွန်တော်တို့တောင်းဆိုပါတယ်လို့ပြောသွားတာပါ။မကြသေးခင်ရက်ပိုင်းနေ့အတွင်းကလည်းမြို့တော်ဂျကာတာမှာမြန်မာစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်။ဧပြီလ24ရက်နေ့မှာကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုတော့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တေချာပေါက်တက်ရောက်မယ်လို့စစ်ကောင်စီပြောခွင့်ရကဗုဒ္ဓဖူးနေ့ကသတင်းဌာနတွေကိုအတည်ပြုပြောဆိုထားပါတယ်ရှင်။